တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။လှိုင်းတိုမီတာ24 32နဲ့39တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။ဒုတိယပိုင်း나이ဝက်အစီအစဉ်မှာဆိုလို့ရှိရင်
ကျွန်တော်တော့လည်းညနေချင်းကိုညဥပိုင်းမှာဆိုလို့ရှိရင်ဘတ်ကားတက်တိုးပြီးတော့ဆန်ရရတယ်။နေ့စဉ်ဝမ်းရရှာခဲ့တာကလေးမလေး
ရှိစရှိမျိုးဆက်ကြောင်းသားကောင်းဆောင်ကိုမင်းကိုနိုင်မှာတူယုံကြည်ရအစီအစဉ်မှာနားဆင်ကြရဖို့ရှိပါတယ်ခင်ဗျာ။ဒါပြင်အင်္ဂလိပ်စာသင်ခန်းစာပူချချက်နောက်ပြီးတော့မြမအရေးသုံးသက်ချက်စတဲ့အစီအစဉ်တွေကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းတင်ပြထားချက်တွေကိုကောက်နှုတ်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်။ကိုသားညင်ဦးကကုညီတိခမခင်ဗျာ။ကိုဇော်ဝင်းလှိုင်ကကုညီတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။အရင်ဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့ AWRI online journal မှာမနေ့ကနေ့စွဲနဲ့စောရံနိုင်ရေးသားထားတဲ့ Burma Peace Process could take several generations မြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ဟာမျိုးဆက်တော်တော်များများအချိန်ယူရနိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးဖြစ်ပါတယ်မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားလက်ရှိတွားနေတဲ့ညီညာရေးလုပ်ငန်းစဉ်ပြည်မြောက်ဖို့ကိစ္စဟာမျိုးဆက်တွေနဲ့ချီးပြီးတော့အချိန်ယူရနိုင်တယ်လို့ညီညာရေးညှိနှိုင်းမှုဆွေးနွေးနေတာကိုနီနီကကစောင့်ကြည့်လေ့လာနေတဲ့သူတို့ကပြောတဲ့အကြောင်းအစချီပြီးတော့ရေးသားထားပါတယ်။တမရဦးသိန်းစိန်ဟာကိုပိုင်အုပ်ချုပ်ခွင့်တောင်းဆိုလာကြတဲ့တိုင်းရင်းသားလက်နက်ကိုင်သဘုံတွေနဲ့တနင်္ဂနွေလုံးအပြစ်ခတ်ရဆက်ရေးအရင်လက်မှတ်ထိုးဖို့လိုလားနေပြီးတော့အဲ့ဒီနောက်မှာမှနိုင်ငံရေးရဆွေးနွေးမှုတွေဆက်လုပ်မယ်လို့ဆိုပါတယ်။ဒါပေမဲ့ညှိနှိုင်းဆွေးနွေးနေတာဟာအခုဆိုရင်လာပေါင်းအတန်းကြာနေပြီဖြစ်တယ်လို့မြန်မာရေးလေ့လာသူ Ashley Sock ကထောက်ပြလိုက်တဲ့အပြင်တမရတွေပြောင်းသွားတဲ့အထိတောင်မှမရေရာသေးဘူးလို့ပြောကြကြောင်းရေးသားထားပါတယ်။Ashley Sock ဟာ Norway နိုင်ငံအခြေစိုက်မြန်မာညီညာရေးအထောက်အကူပြုအဖွဲ့ဖြစ်တဲ့ MPSI ရဲ့အတိုင်ပင်ခံအရာရှိတစ်ယောက်ဖြစ်ပြီးတော့မကြာခင်ကမှဖိလစ်ပိုင်နိုင်ငံကိုတွားပြီးတော့ဖိလစ်ပိုင်အစိုးရနဲ့နိုင်ငံရဲ့တောင်ပိုင်းမှာလှုပ်ရှားနေတဲ့မိုရိုလူမျိုးစုတပုံတွေကြားညီညာရေးဆွေးနွေးနေတာကိုတွားရောက်လေ့လာခဲ့သူဖြစ်ပါတယ်။1989ခုနှစ်ကတည်းကသူတို့ဆွေးနွေးနေကြတာဆိုရင်အခုထိထိရောက်လေ့လာတဲ့သဘောတူညီမှုဘာမှမရသေးဘူးလို့သူကပြောပါတယ်။မြန်မာနိုင်ငံမှာရှေ့လာမယ့်နှစ်ကျင်းပမယ့်ရွေးကောက်ပွဲဟာဆိုရင်လေညဉ့်ညရေးဆွေးနွေးမှုဖြစ်စဉ်ကိုကြံ့ညာသွားစေအောင်မှာဖြစ်တယ်လို့ MPSI ကထောက်ပြထားတယ်လို့ဆိုပါတယ်။နောက်တစ်ချက်ကလည်းရွေးကောက်ပွဲအပြီးအနာဂတ်မှာတက်လာမယ့်တခြားသမ္မတတဦးဦးဦးဆောင်တဲ့အစိုးရဟာအခုလက်ရှိဦးသိန်းစိန်အစိုးရဆောင်ရွက်နေတဲ့ညဉ့်ညရေးလုပ်ငန်းစဉ်အတိုင်းဆက်သွားမယ်မသွားဘူးဆိုတာလည်းမသေးခွဲဘူးလို့ Sock ကထောက်ပြထားတဲ့စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို irawadi.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
နောက်ဆက်ပြီးတင်ပြပေးခြင်းတဲ့သတင်းဆောင်မကတော့ The Nation Multimedia.com online မှာတွေ့ရတဲ့ Curtis S. Chin ရေးထားတဲ့အတွေ့အမြင်ဆောင်ပါတစ်ပုဒ်အကြောင်းပါ Asia's progress still hackled by politics of identity လူမျိုးဘာသာတွင်ပြင်းလက္ခဏာစတဲ့ကွဲပြားတဲ့ပုံသဏ္ဍာန်တွေပေါ်လိုက်ပြီးဖြစ်ပေါ်နေတဲ့နိုင်ငံရေးတွေကြောင့်အာရှဒေသရဲ့ဖွံ့ဖြိုးတိုးတက်မှုဟာချုပ်နှောင်ထားခံရတယ်လို့ဖြစ်နေတယ်လို့ခေါင်းစဉ်တက်ရေးသားထားပါတယ်အာရှတိုက်ကိုလာရောက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့ပထမဆုံးအာဖရိကနယ်ပွားအမေရိကန်သမ္မတရဲ့ထိတ်တန့်တန်တမာဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအရှိတောင်အာရှဒေသကနိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကိုပုံသေးဖြစ်နေတဲ့အနေအထားအယူအဆတွေကနေကြော်လွန်တက်လှမ်းကြဖို့တိုက်တွန်းပါတယ်။ဒါမှသာအာရှဒေသကိုငြင်းချမ်းရေးနဲ့တာယာဝါပြောမှုကိုဖြစ်စေလိမ့်မယ်လို့ဆိုပါတယ်။တရုတ်နိုင်ငံမှာဆိုရင်ဝီဂါတိဘက်စတဲ့လူမျိုးတွေမြန်မာနိုင်ငံမှာဆိုရင်လည်းမတူကွဲပြားတဲ့130ရောရှိတဲ့လူမျိုးစုတွေစသဖြင့်ရှိနေကြပြီးသူတို့တွေအပေါ်မှာထားတဲ့အစိုးရရဲ့မူဝါဒတွေပြုမှုဆက်ဆံပုံတွေအကြောင်းပြုပြီးတော့ဆန္ဒပြတာတွေလူမှုအထူးကယုံအရေးခင်းတွေဖြစ်နေကြရပါတယ်လို့ထောက်ပြထားပါတယ်မြန်မာနိုင်ငံမှာဆိုရင်လည်းအစိုးရကအတိမတ်ပြုတာမခံရတဲ့ရိုဟင်ဂျာဆိုတဲ့လူနည်းစုမွတ်စလင်တွေမြန်မာအများစုလွှမ်းမိုးထားတဲ့အယတအစိုးရနဲ့ရှမ်းကချင်ကရင်စတာတွေအပါအဝင်လူမျိုးစုတိုင်းရင်းသားတွေကြားမှာကလည်းတင်းမာမှုတွေဖြစ်နေပါတယ်လို့ရေးသားထားပါတယ်အပြည့်အစုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ
်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရပြီးမှတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လှလှတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
တို့ရရှိများရှိအလွေလန်းလိုက်ကြတယ်ဆိုတာလူတဘာဝပါပဲဒါကြောင့်လဲ American Idiom အသုံးအနှုန်းတွေမှာလူရက်ကူမှုကိုပြတ်တဲ့ Idiom စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူးဒါကြောင့်မို့ဒီနေ့မနေ့တည်းတင်ပြပေးမယ့် Idiom အသုံးကတော့
Taking candy from a baby
ဖြစ်ပါတယ်ဒီနေရာမှာ CANDY candy ကတော့တခြားလို့မရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါတယ် baby baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါတယ်ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါတယ်ဒီတော့ငယ်ပတ်တယ်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Getting grandmother to loan me the money was like taking candy from a baby
အပွားစီကပတ်စံချီရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Getting grandmother to loan me the money was like taking candy from a baby
ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဆိုရင်ဘယ်လိုပြောမလဲ
Taking candy from a baby
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်။မကြာခင်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံညီလာခံနဲ့ပတ်သက်ပြီးတော့ရန်ကုန်အခြေစိုက် VOA မြန်မာပိုင်းဌာနရဲ့အကြီးအကဲဒေါခင်စိုးဝင်းကိုဦးကျော်စံသားကဆက်သွဲပြီးတော့မေးမြန်းတင်ဆက်ထားပါတယ်။နားဆင်ကြပါခင်ဗျာ
။ဒေါခင်စိုးဝင်းခင်ဗျာမြန်မာနိုင်ငံဟာအာဆီယံအလှည့်ဥက္ကဋ္ဌအဖြစ်2004ခုနှစ်ကလက်မခံဘဲညင်ခဲ့တာဟာ2014ခုနှစ်မှာတက်ခံဇက်ဖြစ်ပါတယ်။အခုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲသိအရေးကြီးတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးနဲ့ ARF လို့ခေါ်တဲ့အာဆီယံဒေသတွင်းလူငွေနဲ့ပတ်သက်တဲ့အစည်းအဝေးကြီးဆိုတော့အဲ့ဒါတွေကိုလက်ခံကျင်းပခဲ့ပါတယ်ဆိုတော့ဒီအစည်းအဝေးနှစ်ရက်ကိုလက်ခံကျင်းပတဲ့ခေါင်းဆောင်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့လူဆောင်ချက်မြန်မာနိုင်ငံရဲ့ performance ကိုကျွန်တော်ကဒေါခင်ဆိုဝင်းနဲ့လည်းဆွေးနွေးကြပါတယ်ဒီနေ့ပထမဆုံ
း
ဒေါခင်ဆိုဝင်းဟာသတင်းသမားတယောက်အနေနဲ့ပြောပါမြန်မာလူမျိုးတယောက်ဆိုတာတည်းသတင်းသမားတယောက်အနေနဲ့အာဆီယံသတင်းတွေကိုမြန်မာနိုင်ငံတွေမကအင်းကြီးချင်းနိုင်ငံတွေမှာလည်းပဲမကြာခဏတွားရောက်ပြီးတော့သတင်းယူခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အခုမြန်မာနိုင်ငံမှာရယူရတာနဲ့တနေ့နိုင်ငံတွေမှာလုခွဲရတာဘယ်လိုကွာပါလဲကျင်နှံ့မှုကိုအရင်ဆုံးပြောပါခင်ဗျာဒီမှာပူကျင်နှံ့သလားဟိုနိုင်ငံတွေမှာပူပြီးကျင်နှံ့မှုရှိခဲ့ပါလား
ကျမပုံမှန်လေးလေးပဲပြောရလို့ရှိရင်တော့ဟိုလိုဟိုကျမရောက်ခဲ့ဘူးရဲ့ဒီစင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးအဲနောက်ထိုင်းမှာထွန်ဟင်းမှာကျင်းပတဲ့ထိပ်သီးစည်းဝေးနောက်အင်ဒိုနီးရှားနိုင်ငံဘာလီမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးတွေကျမရောက်ခဲ့ဘူးပါလေဟိုသတင်းတွေလည်းပို့ဘူးပါလေဒါပေမဲ့ဒီမှာကတော့သတင်းချက်လက်ကတော်တော်နဲ့မရပါဘူးဟိုကျမရောက်ခဲ့ဘူးတဲ့နိုင်ငံတွေနဲ့စာလို့ရှိရင်တော့တော်တော်လေးကိုအားနေတာတွေ့ရပါတယ်သတင်းပြန်ကြားရေးနဲ့ပတ်သက်လို့ပေါ့နော်သတင်းထုတ်ပြန်မှုနဲ့ပတ်သက်လို့တော်တော်လေးအားနေပါတယ
်ဆိုတော့သတင်းနောက်တွေအဓိကသတင်းနောက်တွေရဲ့ကျွန်တော်ရဲ့တာဝန်ကတော့အခမ်းအနားတစ်ခုခုကိုတက်တယ်ဆိုရင်အဓိကဘာကိုပြောသလဲဘယ်ဟာကို top line တင်ပြီးတော့ရေးရမလဲဆိုတော့လူတိုင်းစဉ်းစားတတ်ကြပါတယ်ဆိုတော့တချို့အာဆီယံအစည်းအဝေးမှာကျွန်တော်ကြုံခဲ့ဘူးတယ်သူတို့ရဲ့အစည်းအဝေးတနေ့ကုန်တိုင်းကျင်းပနေတယ်ဘယ်ဟာကိုသတင်းအဖြစ်ထိကတင်ရမလဲဆိုတာတစ်ခါမှသိတာမျိုးဖြစ်ခဲ့ရပါတယ်အခုမြန်မာနိုင်ငံမှာအဲ့ဒီပြဿနာမျိုးကြုံရုံပဲလားခင်ဗျာ
ဟုတ်ကဲ့ပါအစည်းအဝေးခုပြီးတော့လိုက်မှာတော့ကြေညာချက်ဆိုပြီးတော့ထွက်လာပါတယ်အဲ့ဒီကြေညာချက်မှာသူတို့ဦးစားပေးပြီးရတာဘသူကဘသူနဲ့တွေ့တယ်ဘယ်နှယောက်တက်တယ်ဆိုတာစာမျက်နှာအပြည့်လောက်ပါတာပေါ့နော်အောက်ဆုံးမှာဘာတွေဆွေးနွေးရဆိုတာတော့အရင်ကြီးကိုအသေးစိတ်မပါဘဲနဲ့အရင်အချင်းချင်းပြောပဲပြောထားတာတွေ့ရပါတယ်အဲ့ဒီခါကျတော့ကျမတို့လည်းသိနေပြီးသားပဲဒီစည်းဝေးမှာဘာတွေဆွေးနွေးမယ်ဆိုတာအကြမ်းဖျင်းတော့သိထားတာပေါ့နော်သူတို့ရဲ့ထုတ်ပြန်ချက်မှာလည်းအဲ့ဒီအကြမ်းဖျင်းလောက်တွေပါတော့ဘာသတင်းမှရေးလို့မရအောင်ဖြစ်တာပေါ့လေ
တကယ်တော့အာဆီယံနဲ့တရုတ်အကြမ်းမှာတောင်တရုတ်ပင်လယ်ကကျွန်းတွေနဲ့ပတ်သက်ပြီးတော့နယ်မြေအငင်းပွားမှုကိစ္စတွေကကဘာကလည်းစိတ်ဝင်စားတယ်အရေးကြီးဆုံးပြဿနာတွေလို့လည်းသိထားကြပါရဲဆိုတော့ဒီကိစ္စကိုဘာဆွေးနွေးရဘယ်လိုသဘောတွေ့ဆိုတော့ဘာမှမပြောဘူးပါအ
ဲ့ဒီအထဲမှာကအာဆီယံနဲ့တရုတ်ဆွေးနွေးဖက်ဆက်ဆံရေးဝန်ကြီးအဆင့်အစည်းအဝေးဆိုပြီးတော့ထုတ်ပြန်တဲ့ကြေညာချက်ပါဒီဥစ္စာအဲ့တော့အဲ့ဒီထဲမှာတောင်ပြုတ်ပင်လည်းရေလုံးဝမပါပါဘူ
းသူတို့တကယ်တော့သူတို့ဒီကိစ္စကိုမဆွေးနွေးဘူးဆိုတဲ့သဘောလားခင်ဗျာလို့ခင်ဗျာဆိုရင
်အဲ့လိုတော့မဟုတ်ဘူးရှင်တောင်ပြုတ်ပင်လည်းအရေးမှာသူတို့ကအားလုံးနဲ့ခြုံပြီးတော့ဆွေးနွေးတဲ့သဘောဖြစ်နေတယ်ပြီးတော့ဒီအာဆီယံကဒီတောင်ပြုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့ကျမနဲ့ဟိုဝင်းကြီးဦးဝနာမောင်လေးနဲ့ဟိုတွေ့ဆုံမင်းညာကမှလည်းပြောထားတဲ့အတိုင်းနဲ့သူတို့ရဲ့ကြေညာချက်ထဲမှာတော့တောင်ပြုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့2012ခုနှစ်ကသူတို့ပြတ်ထန်းခဲ့တဲ့တောင်ပြုတ်ပင်လယ်အရေးမူဝါဒ6ချက်နဲ့အညီကျင့်သုံးသွားမယ်ဆိုပြီးတော့ဟိုပြောထားပါတယ်သူတို့ရဲ့ဒီပူတွဲကြေညာချက်ထဲမှာလေ
ဟုတ်ကဲ့ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလောက်သဘောတူညီမှုရတယ်ဆိုတာကိုတကယ်တော့ဒီတပတ် ASEAN နဲ့ ARF အစည်းအဝေးလုပ်တဲ့အထက်မှာအဲ့ဒီကိစ္စကိုလူတိုင်းစိတ်ဝင်စားဆုံးကိစ္စဖြစ်ပါတယ်က ပြန်တဲ့ဘာညာပူပေါင်းဆောင်ရွက်တဲ့ဘာညာဆိုတာထက်ဆိုတော့အဲ့ဒီကိစ္စကိုဘယ်လိုဆုံးဖြတ်ကြမယ်ဆိုတာကိုအတိအကျဘယ်လိုကင်တွယ်ရမယ်ဆိုတာကိုဒါထက်ပိုပြီးဘယ်လိုသိရပါလဲအဲ့ဒီအကြံပြင်းမူအားဖြင့်ပြောထားတာထက်ပေါ့ဆိုင
်အကြံပြင်းမူအားဖြင့်ပြောထားတာဆိုလို့ရှိရင်တော့ဒီအာရှနဲ့နဲ့ဒီတရုတ်နိုင်ငံအကြားမှာဒီတောင်ကျုပ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့ငင်းများစွာအခြေချရေးကိုပဲနှစ်ပတ်စလုံးကသဘောတူရဲဆိုပြီးတော့ဟိုပြောထားတာပဲအကြံပြင်းအားဖြင့်ဒီမှာသိရတာပေါ့နော်ဒါပေမဲ့တကယ်ထဲထဲဝင်ဝင်ကတော့ဟိုဒီတကယ်တမ်းတရုတ်နိုင်ငံနဲ့ပိုင်းနဲ့နေပြီးအရင်းပွားနေတဲ့ဗီယက်နမ်တို့ဖိလစ်ပိုင်တို့စတဲ့နိုင်ငံတွေပေါ့နော်အဲ့ဒီနိုင်ငံတွေလည်းကတော့ပြည်လဲမှုလုံးဝမရတဲ့လောက်လို့ပဲကျွန်မတုံ့တက်လို့ရတယ်ရှင
်ဆိုတော့အမေရိကန်နဲ့လည်းပဲဒီ ARF မှာသူတို့တွေ့ကြတော့ဒီကိစ္စကိုထပ်ပြီးတော့ဆွေးနွေးတဲ့အခါမှာတော့ဘယ်လိုသဘောတူညီမှုရခဲ့ပါသလဲ
အဲ့ဒီကိစ္စမှာလည်းဒီဖိလစ်ပိုင်ကတင်ပြတဲ့အဆိုပြုချက်နဲ့အမေရိကန်ကတင်ပြတဲ့အဆိုပြုချက်ကတစ်ထပ်သေးကြနေတယ်ဆိုပြီးတော့ဝေဖန်တာနေလဲထွက်နေပါတယ်လေအဲ့တော့ဟိုဒီမှာထင်ရတော့ဒီအမေရိကန်နဲ့တရုတ်နိုင်ငံမှာလည်းတောင်ကျုပ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့နည်းနည်းလေးဟိုတောင်မတင်ရေမကြပေါ့နော်မပြေမလည်လေးတွေတော့ရှိနေသေးပဲလို့ထင်ပါတယ်ပြေလည်သွားတယ်လို့တော့ကျွန်မမယူဆပါဘူ
းဟိုပြီးခဲ့တဲ့နှစ်တွေကကမ်ဘောဒီးယားနိုင်ငံအာဆီယံလက်ရဥက္ကဋ္ဌအဖြစ်ယူခဲ့တော့တောင်ကျုပ်ပင်လယ်ကိစ္စမှာကမ်ဘောဒီးယားဟာတရုတ်ဘက်ကိုစိတ်ပါတယ်ဆိုပြီးတော့တော်တော်လေးပြင်းပြင်းထန်ထန်မကျေနပ်မှုတွေပဋိပက္ခဖြစ်တာတွေကြားခဲ့ရပါတယ်အဲ့ဒီနောက်မှာသူအဖွဲ့ရဲ့နောက်ဆုံးဒါပူးတွဲကြေညာချက်တောင်မှဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရလဲဆိုတာကိုမထုတ်ပြန်နိုင်တဲ့အဆင့်အထိဖြစ်သွားခဲ့ပါတယ်။အခုမြန်မာနိုင်ငံနဲ့ပတ်သက်လို့ကောမြန်မာနိုင်ငံကတော့ဒီလောက်ထိမျက်နှာပြက်စရာမကြုံခဲ့ရတာလား။ဒါဒီမဟုတ်အဲ့လိုမကြုံအောင်နှစ်ဖက်စလုံးကများဖိဖိမမလုပ်သွားကြတာလား။ဒေါက်ကင်ဆိုရင်ဘယ်လိုသုံးသပ်မိရောလဲတော့
။ဟုတ်ကဲ့ပါအဲ့ဒါလည်းသတင်းတော်တွေကမေးပါတယ်ရှင်။ကျွန်မလည်းတွေ့ကြရတာဗာလဲဆိုတော့ဒီတရုတ်နိုင်ငံကမြန်မာနိုင်ငံအပေါ်မှာစိတ်ကိုဩဇာကမ်းမှုမှုရှိနေတယ်ဆိုတဲ့သဘောမျိုးအားလုံးကလည်းမြင်နေကြတဲ့အခါကျတော့ဒီတောင်ကျုပ်ပင်လယ်အရေးမှာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံဘက်ကိုဗက်လိုက်မှုတွေရှိနေမလားဆိုတဲ့တန်မြေရည်နဲ့အားလုံးကဝိုင်းပြီးကြည့်နေကြတာပါအဲ့တော့မြန်မာနိုင်ငံကလည်းအလဲကျဥက္ကဋ္ဌအနေနဲ့အတော်ကြီးကိုဂရုတစိုက်နဲ့ကင်တွယ်နေရတာတွေ့ရပါတယ်ဟိုစကလုံးမှားသွားမလားဟိုဗက်လိုက်တာများဖြစ်သွားမလားဆိုတဲ့ဂျင်းနေချက်တွေမှာနေနေရတဲ့အနေအထားကိုကျွန်မတွေ့ခဲ့ရပါတယ်အကဲခတ်လို့ရတယ်လို့ပေါ့လေဟိုနောက်ပြီးတော့ဝီနီဦးနာမောင်လေးကတော့ပြောတာကတော့ဒီတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့ဒါအာရှနဲ့တရုတ်နဲ့ဖြစ်နေတဲ့ပြဿနာမဟုတ်ဘူးတနိုင်ငံချင်းစီနဲ့ဖြစ်နေတဲ့ပြဿနာပြီးတော့အာရှန်ပင်ဝင်နိုင်ငံတနိုင်ငံကိုတရုတ်နိုင်ငံအနေနဲ့လည်းဩဇာကမ်းမှုမရပါဘူးလို့တော့သူကတော့ဟိုပြောသွားတာပေါ့လေဒါပေမဲ့လို့ကျွန်မထင်ပါတယ်ဟိုဒီတရုတ်နိုင်ငံဘက်ကရောမြန်မာနိုင်ငံဘက်ကရောနှစ်ဖက်စလုံးချင်းချင်းဆက်ဆံနေပေါ့နော်ဟိုအမျှော်မြင်ကြီးစွာနဲ့ပဲဒီကိစ္စကိုကင်တွယ်နေရလို့ထင်ပါတယ်
နောက်တစ်ခုကဒီအာဆီယံအစည်းအဝေးကိုမြန်မာနိုင်ငံလက်ခံကျင်းပတဲ့နေရာမှာကတရုတ်နိုင်ငံကဘယ်လောက်အကူအညီပေးသလဲဘယ်လောက်များအကူအညီပေးတဲ့အကြောင်းလူသိရှင်ကြလုပ်သလဲကျွန်တော်ဘာကြောင့်မေးရသလဲဆိုရင်ဟိုလာအိုစ်မှာ2004လုတုန်းကအာဆီယံအစည်းအဝေးအတွက်တရုတ်ပြည်သူသမ္မတနိုင်ငံကလှူဒန်းသည်ဆိုတဲ့စာတမ်းတွေကိုအဲဒီလာအိုစ်မှာအဲ့တွေကိုကျူတဲ့ကားတွေမှာကအဆောက်အဦတွေမှာပါနေရာတကာမှာရေးထားပြီးဒါတွေ့ရပါတယ်တရုတ်နိုင်ငံဟာအဲ့ဒီအစည်းအဝေးကိုသူတို့ဘလောက်ပိုင်တယ်ဆိုတဲ့အကြောင်းဒါမန္တလေးတက်ပြတဲ့သဘောပေါ့ဗျာအခုမြန်မာနိုင်ငံကိုလည်းတရုတ်ကတော့ကူညီမယ်ထင်ပါတယ်ဒီအစည်းအဝေးအတွက်ဘလို့များကူညီတယ်လဲဘလောက်များနေရာယူထားပါလဲအဲ့ဒီလိုတွေ
ကျမမြင်ရတဲ့လောက်တော့တရုတ်နိုင်ငံကကူညီတဲ့ဟာတခုမှဟိုရုပ်ပိုင်းဆိုင်ရာပေါ့နော်မတွေ့ကြရပါဘူးကားတွေဘာတွေအကုန်လုံးကလည်းကျမမြင်ရတယ်ကိုရီးယားနိုင်ငံကလုပ်တဲ့ကားတွေပြရပါတယ်ပြီးတော့သူတို့တုံးတဲ့ကိရိယာတွေပါတယ်အကုန်လုံးကလည်းတရုတ်နဲ့တော့တိတ်ပြီးတော့မပတ်သက်ဘူးလို့ထင်နေရှင်ဟိုများတော့အဖြစ်အကြည့်ရတာဟိုဒီတခြားအာရှနိုင်ငံအဖွဲ့ဝင်တွေဖြစ်တဲ့ဒီဟိုဒီပြန်ကြိုင်းရေးဘက်မှာဆိုလို့ရှိရင်ပေါ့နော်ဒီအတန်ဖန်းကိရိယာတို့အတန်ဖန်းဆက်တို့ဘာလို့လုပ်တာကိုထိုင်းနိုင်ငံအဖွဲ့ကလာပြီးတော့ကူညီနေတာကိုတွေ့ရတယ်ဟိုနောက်ပြီးတော့ဒီအဆောက်အုံစောက်တာဒီခမကြီးတွေဒီမှာရှိတဲ့ဒီဒီ sound system တွေဘာတွေအကုန်လုံးပေါ့နော်ဒီဟာတွေအကုန်လုံးကြည့်ရတာလေဒီအိန္ဒိယနိုင်ငံတွေဖြစ်တဲ့စင်ကာပူတို့ထိုင်းတို့ရဲ့ဒီအကူအညီတွေအများကြီးရယူထားတယ်လို့ကျွန်မယူဆတယ်လေတေချာတော့မသိဘူးဒါပေမဲ့တရုတ်နိုင်ငံရဲ့အခမ်းအနားကတော့ကျွန်မမျက်စိနဲ့တော့မမြင်ရဘူးရှင်နောက်ကွယ်ကတော့ဘာတွေကူညီနေလဲဆိုတော့မပြောနိုင်ဘူးပေါ့လေ
ဟုတ်ကဲ့နောက်တစ်ခုကစောစောကဒေါက်တင်ဆိုဝင်းပြောတဲ့အတိုင်းအဆောက်အဦတွေအသံဖန်းဆက်တွေဆိုလို့ဒီကိစ္စမှာအဲ့သတင်းထောက်တွေနိုင်ငံသားသတင်းထောက်တွေလည်းပဲရာပေါင်းများစွာလာကြလိမ့်မယ်လို့ထင်ပါတယ်ကျန်တဲ့အစည်းအဝေးတွေတုန်းကလိုပဲဆိုတော့သူတို့အတွက်ကရောဘလို့ခြေအနေကောင်းတွေ facilities တွေဖန်တီးပေးနိုင်ပါလေသူတို့တွေပြည်ပကိုသတင်းပို့တာဆက်သွယ်တာ internet အဆင်ပြေတာ telephone line ကောင်းတာစသဖြင့်ပေါ့လေအဲ့ဒါတွေသူတို့လွယ်လွယ်ကူကူသတင်းအချက်အလက်ပိုင်းကမရနိုင်တဲ့တိုင်အောင်သူတို့ပို့ချင်တဲ့သတင်းကိုလွယ်လွယ်ကူကူပို့နိုင်အောင် နိုင်ငံတကာနဲ့ဆက်သွယ်ရေးအဆင်ပြေအောင်လုပ်ပေးထားတာကိုတွေ့ရပါလားဘယ်လောက်အဆင်ပြေပါသလဲ
တော်တော်လေးကိုအဆင်ပြေပါတယ်လှုပ်ထားတာတော့အကုန်လုံးဒီအတန်ပို့ဟိုစပေါ့နော်ဟိုအင်တာနက်ဒီညံနှုံးရင်အင်တာနက်စနစ်ပေါ့နော်ဆက်သွယ်ရေးစနစ်တော်တော်လေးကိုကောင်းပါတယ် very impressive တော်တော်လေးကိုအဆင်ပြေပါတယ်ဟိုအခန်းနေစီစဉ်ပေးထားတာလည်းအဆင်ပြေတယ်ပြီးတော့နေရာထိုင်ခင်းလည်းအဆင်ပြေတယ်အစားအသောက်ကအစားအကုန်လုံးအဆင်ပြေပါတယ်တရင်ကောင်းကောင်းမွန်မွန်မရတာလွဲလို့ပေါ့လေဟိုကျွန်မထင်ပါတယ်နိုင်ငံရေးဝန်ကြီးဌာနကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဒီပြန်ကြားရေးမှာလာပြီးတော့ဟိုရှိနေရမယ်လို့ကျွန်မထင်တယ်လေသူတို့ရေးထားတဲ့အထက်မှာလည်းဒီအစီအစဉ်တွေမှာပါနေတဲ့ခါကျတော့ဒါပေမဲ့တကယ်တမ်းကျတော့နိုင်ငံရေးဝန်ကြီးဌာနလူတယောက်မှကျွန်မတို့ကိုစကားလာပြောပေးမယ်လို့မရှိဘူးရှင်မရှိဘဲနဲ့ပြန်ကြားရေးဝန်ကြီးဌာနကပြန်ကြားရေးဝန်ကြီးကိုယ်တိုင်နဲ့ဒီသတင်းတွေမရမှာစိုးလို့ဆိုဆိုရင်ပြီးတော့ကျွန်မတို့ကိုလာပြီးတော့ briefing တွေပေးနေရတာပါအဲ့တော့တစ်ဆင့်စကားဖြစ်နေတာပေါ့လေနိုင်ငံရေးဝန်ကြီးဌာနပြောရမယ်စကားကိုပြန်ကြားရေးဝန်ကြီးကနေတခါထပ်ပြောပေးနေရတော့တဆင့်လို့ဖြစ်နေတာပေါ့လေနိုင်ငံရေးဝန်ကြီးဌာနဘသူဘယ်အရာရှိကမှတာဝန်ခံပြီးတော့ဘာတွေဆွေးနွေးနေတယ်ဘာတွေဆုံးဖြတ်ပြီးသားပါပြီအရှင်နေနဲ့ဘာတွေလုပ်နေပါလဲဆိုတာကိုကျမတို့ briefing ကမပေးပါဘူးဟိုနောက်ဆုံးပိတ်ကြတော့မှဝန်ကြီးဦးနှောက်မောင်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုပဲဟိုသတင်းရတဲ့သဘောပါအဲ့မှာလည်းအင်္ဂလိပ်လိုပဲပြောတဲ့ခါကျကျမတို့ဗမာသတင်းဌာနတွေကဒါကြီးကိုဝန်ကြီးအင်္ဂလိပ်လိုပြောတာကိုတခါဗမာလိုဘာသာပြန်ပြီးတော့မှသုံးရတဲ့အဖြစ်ဖြစ်နေတာပါ
ကျွန်တော်ဆိုတော့ဒေါက်ကင်းဆူဝင်းကိုသတင်းတော့သတင်းသမားတယောက်နဲ့ပြောပါလို့ကျွန်တော်ပြောခဲ့ပါတယ်အခုမြန်မာလူမျိုးတယောက်အနေနဲ့မိခင်နဲ့မိကွန်းရှိပါတယ်ကျွန်တော်အာဆီယံအစည်းအဝေးတွေကိုသတင်းတော့အနေနဲ့သတင်းရယူခဲ့ရတော့ငါတစ်ခါတစ်ခါကြတော့မြန်မာကျွန်တော်ကလန်ဒန်ကလာတယ်မြန်မာအဖွဲ့ကဗမာပြည်ကလာတော့ကျွန်တော်ဘသူတွေဆိုတာလူချင်းမသိပါဘူးဆိုတော့လူတွေကလည်းတယောက်နဲ့တယောက်ခက်ဆင်ဆင်တူတော့သူတို့ဘရူနိုင်းကလာအင်ဒိုနီးရှားဒယ်လီဂေးရှင်းလားမလေးရှားအဖွဲ့လားမသိဘူးတခါတော့သူတို့ကျွန်တော်မှားပြီးမေးမိတယ်ခင်ဗျားတို့မြန်မာ delegation လာလို့မေးမိတယ်အဲ့ခါသူတို့မြန်မာနဲ့တူတယ်လို့အပြောခံရတာကိုဆက်နေတယ်ပေါ့ဟာဟာမဟုတ်ဘူးမဟုတ်ဘူးမလေးဘယ်ကလာဗမာဟုတ်ရမလဲဆိုတော့အဲ့လိုကိုပက်ပက်ခါခါပြောကြတော့ကျွန်တော်မြန်မာနိုင်ငံသားတယောက်နဲ့အတော်လေးစိတ်မကောင်းဖြစ်ပါတယ်ငါတို့မြန်မာလူမျိုးဖြစ်ရတာဒီအာဆီယံမဟုတ်တဲ့နေရာလေးမှာတော့ဂုံတိခါကြာစင်မျက်နှာငယ်နေရပါလားလို့အဲ့ဒီတော့ကပေါ့ခင်ဗျာနာဝတာနာအဖခစ်တုံးကအခုတော်ခင်ဆိုရင်တည်ရဲ့အခါမှာရောမြန်မာနိုင်ငံသားတယောက်နဲ့ဂွန်ယူလောက်တဲ့အခမ်းအနားဖြစ်လာပြီလို့ယူဆပါလားခင်ဗျာဘယ်လိုပြောင်းလဲလာပါလဲ
အခမ်းအနားနဲ့ရုပ်ဝတ္ထုပိုင်းဆိုင်ရာမှာပြောရင်တော့အတော်ကြီးကိုပြောင်းလဲလာပါတယ်နိုင်ငံတကာအဆင့်မှီရဲ့လို့အခုပြောလို့ရပါပြီဒါပေမဲ့ဒီလုံရီကန်ရီစွမ်းဆောင်ရည်နဲ့ပတ်သက်လို့ကတော့တခြားအာရှနိုင်ငံတွေအပြည်လိုက်ဖို့အတော်ကြီးကိုလိုပါသေးတယ်ဥပမာသတင်းမီဒီယာတွေနဲ့ဆက်ဆံတဲ့အခါမှာလူလေကောင်မှာပွဲလေတင်ပြီးထွက်ပြီးပြောနိုင်တဲ့ပြောနိုင်ဆိုနိုင်မြန်မာလူမျိုးတွေကအင်မတန်အမှောက်ရှားပါနေပါတယ်။ကျမကဖြစ်စေချင်တာကလူတွေကတတ်တည်ရှိရှိနဲ့ပေါ့နော်။ဟိုကိုယ်ကတောင်းဝင်ခံပြီးတော့ပြောလိုက်စေချင်တယ်တခုခုပေါ့။ဒါပေမဲ့အကုန်လုံးကကြောက်ရွံ့ပြီးတော့လူတွေတွေကြည့်လိုက်လို့ရှိရင်မီဒီယာသမားတွေနဲ့တွေ့ရမှာကိုပဲကြောက်ပြီးတော့ပွဲလေမတင်ဘူးလို့ပဲကျမပြောချင်ပါတယ်ရှင
်။ဟုတ်ကဲ့ကျွန်တော်ကြုံခဲ့ရတဲ့အခမ်းအနားတစ်ခုမှဆိုရင်ဘယ်လောက်ကြုံခဲ့ရတယ်လဲဆိုတော့မြန်မာနိုင်ငံသားရေးဝန်ကြီးကိုသတင်းတောက်တွေကမေးတဲ့အခါမှာဒီမေးခွန်းကိုဖြေဖို့အတွက်အထက်လူကြီးကိုပြန်မေးပါရစေအောင်ဆိုတော့လူရောဝိုင်းပြီးကြတယ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်ကအဲဒီကအနာရှိနေဘုတ်ချုပ်တွေကိုသူပြန်မေးရမယ်ဆိုတဲ့သဘောဆိုတော့အဲ့လိုမျိုးတွေကြုံခဲ့ရတာပါအခုသိပြီးတော့တိုးတက်မလာသေးဘူးပေါ့ခင်ဗျာအဲ့ဒီထက်ပိုပြီး
ဟုတ်ပါလေရှင်ဟုတ်ပါလေရှင
်ဘူးကျော်စံသားစီစဉ်တင်ဆက်တဲ့မြန်မာအရေးသုံးသက်ချက်ကိုကြားခဲ့ကြရတာဖြစ်ပါရခင်ဗျာအခုတော့သူယုံကြည်ရအစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးပါမယ်88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ရဲ့ယုံကြည်ရကိုနားဆင်ကြပါခင်ဗျာ
ဒီလိုမျိုးညာနဲ့ကျွန်တော်စဉ်းစားမိကြတယ်ဒီနေ့ကျွန်တော်ပြောဆက်ကြည့်တဲ့အခါကျတော့ကျွန်တော်ယုံကြည်ခဲ့တာပါလဲဆိုတာကိုသိပါတယ်ဒီကနေ့ကကျွန်တော်ကဒီအချိန်မှာဟိုအိမ်ကမဝိုးတောင်းပြီးတော့ចောင်းတဲ့အခြေအနေတွေပဲအခုရှိတယ်ကျွန်တော်တို့ကတီးကြကျွန်တော်တို့ဖားလိုက်တယ်မှနေပြီးတော့ဘုံဘုံကျွန်တော်တို့ကတန်ကြီးကိုစီတပ်ပြီးလုံုံကြီးတွေအတက်ထက်နဲ့ဈာထဲမှာဦးရည်ပြချာမဟုတ်ဘူးမိဘပြည်သူတွေနဲ့အတူစကားအတူစီရတယ်တမလဆိုင်ဒီမှာစံထမ်းစီရတယ်အဲ့တော့သူတို့ဒုက္ခဒုက္ခကျွန်တော်တို့နဲ့အတူတူပဲဖြစ်နေတော့ဒီစင်းရဲမှုအပေါင်းရင်းနေပြီးတော့အဲ့ဒီလိုအချိန်မျိုးမှာအထူးခွင့်ရနေတဲ့လူကျွန်တော်တို့တွေ့တာပေါ့အဲ့ဒီမှာတပါတီစနစ်တုန်းကပြီးပြင်းနေတာတက်တော်ကဘရိုမာတော့ပါအခွင့်ဒုက္ခနေရတာဖြစ်တယ်။ပြည်ချင်းကတော့ဖိနေချုပ်ချယ်တာ။အဲ့တော့ဒါလည်းဆိုတော့ကျွန်တော်တို့နေရာကတော့မတော်ရမဆိုးရမကြည့်ရနားမထောင်ရဘူးလေအလုံးအမိန်ပြေးတဲ့အောက်မှာပဲထုတ်ချနေကြတာ
အဲ့တော့ဒီပုံနဲ့ကိုဝန်ခံပိုင်းခြားခွင့်လည်းမရှိတဲ့ဒီရွေးတဲ့ခွင့်လည်းမရှိဘူးဆုံးဖြတ်ပိုင်းခွင့်လည်းမရှိဘူးအဲ့ဒီဖြစ်လာတာအမေရိကန်ကသမင်းနဲ့ကိုသာအောင်ရှာစားဒါပဲသူ့ဘဝဖြစ်နေတာဆောက်ပုတ်တွေကဖိနှုန်းခံတာနဲ့ဖိနှိပ်ချုပ်ချယ်တာနဲ့ချက်သွားတယ်အခုပဲကျွန်တော်တို့စတင်ခဲ့တာတော့ဘာလို့ပါကြီးလဲဆိုတော့တရားမျှတအရင်းကိုကျွန်တော်တို့ဖန်ကြည့်တယ်တရားပြန်ပြောမယ်ဆိုရင်ဟိုတော့ကပလာတဲ့တော့မှလည်းသူကတော့တရားမျှတခြင်းသူနဲ့ချင်းတို့ကာမီနာချင်းတို့ဆွဲတာလားကျွန်တော်ကကျောင်းဝင်းထဲမှာစကားလေးကျောင်းပြေကိုထွက်တယ်ဒီလိုလူတခဲနဲ့လိုက်ပါလာနေတယ်ဆိုတော့အားလုံးတူတယ်ကျွန်တော်တို့လူချင်းနဲ့ဒီလိုလူချင်းနဲ့ကျွန်တော်တို့မောင်းတယ်ဒီလိုမောင်းတာတစ်ထက်တစ်ကြားလာလို့ကျွန်တော်မြင်တယ်အဲ့တော့အဲ့တုန်းကမြင်ကွေးတွေကဇာနေပေါ်မှာအဖြစ်စိတ်ကြီးတွေကစားလို့ပြေးစားတယ်ဒီအနာသိနေတဲ့ချက်မှာဆိုရင်ကြောက်ရတဲ့အချိန်မှာစစ်တမ်းကိုရကြောက်နေတာပါသူရဲ့ပြဿနာမှုတွေဒီဘာတွေများပြောင်းနေတယ်ကျွန်တော်ကြည့်တယ်ဘိုးတို့အတန်းစီတိုးစားတဲ့လူသားတွေအများဆုံးပဲအမှန်အဖြစ်ဆိုရင်ဒီချိန်ကအခုကျွန်တော်ပြောနေချိန်ညနေချိန်ကိုညဥပိုင်းမှာဆိုလို့ရှိရင်ဘတ်ကားတက်တိုးပြီးတော့ချန်ရရတဲ့နေ့တွေဝင်ရရှာခဲ့တာကလေးမတွေခုဒီနေ့ဒီချိန်အပြောင်းလဲအများကြီးဖြစ်ခဲ့ပြီးလို့ပြောရတော့မှာတွေ့ရတာဆိုတော့ဒီ DJ ဆိုရင်အဲ့မှာ VR station နဲ့မှာရှင်းဆိုမဲ့ဘာလို့စုခံမဲ့ကလေးမလေးတွေဘုံကြောင်လေးတွေကဒီအပွေးပါနဲ့လုံလုံဝင်ဝင်ရအောင်ပေါ့ဒီဒီနဲ့ထိမှန်သားရှိရကြောင်းလဲတော့ပြောမယ်ဆိုရင်ရပါတယ်ဒီလိုပြောလို့ကျွန်တော်တခြားမှာတော့လက်နဲ့ပုံရလာဘူးလားရလာတယ်ဒီလိုဒီလိုမှာ main media တွေရောကျွန်တော်တို့အဖွဲ့အစည်းတွေရောရှားပါမှုတွေရပြီးတော့ကြာဆိုတာကြောင်းလေးနဲ့ဆက်နေတာတွေကတော့ကျွန်တော်စဉ်းစားမိခဲ့တဲ့အခွင့်အရေးခံမှုတွေပြင်ပစုချက်မှုကျန်လေဆိုတော့ရရဲ့နှုံးကိုကျွန်တော်ကြည့်တယ်။ဒီနေ့ဆုံးချက်မှုဆိုတဲ့နေရာမှာဗီဒီယိုနဲ့ပတ်သက်ပြောပါလိမ့်မယ်။မနေ့ဦးရီအဲ့ဒါတွေကဒီလိုတော့ကြည့်ရတယ်၊ဖိတ်ကြတယ်။အခွင့်အရေးမှုနဲ့ပတ်သက်တော့အားလုံးပြရတဲ့အတိုင်းပါပဲ။ဟို product ကိုတင်အဲ့မှာ slow တစ်ခုတင်တတ်မြင်ဆိုတဲ့စာပေါ့။အဲလက်မောင်းလေးဆိုရင်လူဆံမကြံတော့လို့ဟိုစိုးစိုးနေတာပဲ။တခြားအစီအစဉ်လုပ်ငန်းတွေမှာလည်းဒီလိုပါပဲ။ဒီလိုလက်ဆံရှင်ပြန်မှုပေးပြီးလို့ပြောပေမဲ့လက်ဦးမှုယူထားပြီးပြီလေ။အခုလူကမှုတွေဟာလည်းဂျာနေနေမှာဂျာနေနေဒါပေမဲ့တောင်းလို့တော့ညင်းတယ်လို့မရဘူးဆိုတာကျွန်တော်တွေ့ရတယ်ကျွန်တော်တို့တွေးကြတဲ့အခြေအနေကကျွန်တော်တို့ကဒီမိုကရေစီလူ့ခွင့်ရေးလို့ပြောတယ်အဲ့ပေါ်မှာဖန်စီဆိုင်နဲ့စစ်တပ်ပြီးတော့စစ်ဘုံကိုစူးစမ်းခဲ့တဲ့အခါဒီနေ့ဒီချိန်မှာကျွန်တော်တို့ထက်တော့ပူကျဲသေးတဲ့သူတို့ထင်တယ်အဲ့တော့တောင်းလို့မိစ္ဆာကဘောင်းကြီးအဲ့တော့သူ့ပြင်တောင်းလို့ရေလို့တယ်ဒီနေ့ကျွန်တော်တို့လက်တွဲပြီးတော့ကျွန်တော်လုပ်ရမယ်အဲ့ဒါကိုအကြောင်းလေးကိုညှိစမ်းတဲ့လူကကျွန်တော်တို့ရေးဆိုင်အောင်ပေါ့ကျွန်တော်တို့ရုံးတာပေါ့အားလုံးကိုကြုံပြီးတော့ကျွန်တော်ညှိပေးမိတဲ့အခါသိကြတာကတော့လားဓမ္မနဲ့အတ္တမကဥဒူရီတို့ကဥနေကအတိုင်းလာကြရတာပဲနောက်ဆုံးတနေ့မှာဆရာမြတ်တာချင်းသစ္စာပြာဓမ္မကအဝိခါရနေပါအဲ့ဒါကိုကျွန်တော်ယုံနေအခုတော့ရှိတာပေါ့အားကတော့အချိန်ကာလကိုစကားပြောတယ်အားကြီးရသူဟာကာလတစ်ခုမှာတော့တခါတည်းမှာအတ္တမတွေကအနိုင်ရတရားရောရှိပါတယ်။ဒါပေမဲ့စမရုံပါလေ။ဆုံးကမှာတော့ဓမ္မဆိုတာအဝတ်ခံတယ
်။အပတ်စစ်တင်ဆက်ရတဲ့လူယုံကြည်ရာကဏ္ဍတွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့88 music ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ရဲ့ယုံကြည်ရအောင်နားဆင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
လွန်ခဲ့တဲ့အနှစ်40လောက်ကခမာနီလို့ခေါ်တဲ့ကမ္ဘောဒီးယားကွန်မြူနစ်ပါတီအာဏာရပြီးကျောင်းဝတ်ဖွယ်ကောင်းတဲ့လူမှုရေးဆိုင်ရာစံသတ်မှုတွေလှုပ်ဆောင်ခဲ့တဲ့အတွက်လူပေါင်း13,000,000လောက်အသက်ဆုံးရှုံးခဲ့ရပါတယ်။ပိုလ်ပေါ့၊နုံချာ၊အီယန်စရီ၊အီယန်သီရစ်၊ဆွန်ဆန်၊ကျူဆန်ဖန်စတဲ့ခမာနီခေါင်းဆောင်ပိုင်းကစစ်မှန်တဲ့စိုက်ပျိုးရေးကိုအခြေခံတဲ့လူမှုအဖွဲ့အစည်းတည်ထောင်ဖို့ရည်ရွယ်ချက်နဲ့ပညာရလူထမ်းစားတွေကိုတပ်ဖြတ်ပစ်ပြီးတနိုင်ငံလုံးစိုက်ပျိုးရေးလုပ်ကြဖို့အတင်းအကျပ်ခိုင်းစေခဲ့ပါတယ်။ခမာနီတွေဟာကမ္ဘောဒီးယားနိုင်ငံကို1985ခုနှစ်ကနေ1989ခုနှစ်အထိအုပ်ချုပ်ခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကိုခမာနီတွေအဲ့ဒီလောက်ကြာတဲ့အချိန်တိုအတွင်းအုပ်ချုပ်ခဲ့တာဖြစ်ပေမဲ့ 20ရာစုနှစ်အတွင်းအဆိုးအဝါဆုံးရက်ဆက်ကြမ်းကြုတ်မှုလို့သတ်မှတ်ခံရတဲ့ခမာနီတွေရဲ့အဲ့ဒီလူမဆန်တဲ့လှုပ်ရက်တွေကိုကျူးလွန်ခဲ့သူတွေတရားဥပဒေနဲ့ညီအပြစ်ပေးအရေးယူနိုင်ဖို့ကမ္ဘောဒီးယားနိုင်ငံသားတွေနဲ့နိုင်ငံတကာအသံအဝိုင်းကဇွဲရှိရှိနဲ့နှစ်ပေါင်း30လောက်စူးစမ်းလှုပ်ဆောင်ခဲ့ရတာဖြစ်ပါတယ်ခမာနီကောင်းဆောင်ဟောင်းတွေကိုထိုက်တန်နဲ့ပြစ်ဒဏ်ချမှတ်အရေးယူနိုင်ဖို့အတွက်ကုလသမဂ္ဂရဲ့ကြောတောင်နောက်ခံပေးမှုနဲ့ ECCC လို့ခေါ်တဲ့ကမ္ဘောဒီးယားဆိုင်ရာအထူးခွန်ရုံးကို2006ခုနှစ်မှာဖွဲ့စည်းတည်ထောင်လိုက်ပါတယ်အဲ့ဒီအထူးခွန်ရုံးစတင်တည်ထောင်တဲ့အချိန်မှာခမာနီရဲ့အဓိကခေါင်းဆောင်တွေဖြစ်တဲ့ပိုလ်ပေါ့နဲ့ဆွန်ဆန်တို့ဟာကွယ်လွန်ပြီးဖြစ်နေပြီးအီယန်ဆရီကလည်းစီရင်ချက်မချခင်မှာတည်ဆုံသွားပြီးအီယန်ဆရီကလည်းအယ်ဇိုင်းမာလို့ခေါ်တဲ့အကျိုးစရာရောဂါကိုခံစားနေရတဲ့အတွက်အမှုကိုရင်ဆိုင်လို့မဖြစ်နိုင်ဘူးဆိုပြီးဆုံးဖြတ်လိုက်ရပါတယ်။ဒါကြောင့်သူတို့အမှုကိုတရားရုံးကစီရင်ချက်ဖတ်ကြားတဲ့အချိန်ကမ္ဘောဒီးယားကွန်မြူနစ်ပါတီရဲ့အတွင်းရေးမှူးနှုံချာနဲ့အဲ့ဒီအချိန်ကကမ္ဘောဒီးယားဒီမိုကရက်တစ်နိုင်ငံလို့ခေါ်တဲ့ခမာနီအစိုးရလက်ထက်မှာသမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူကျူဆန်ဖန်တို့နှစ်ဦးသာတရားရုံးမှာရှိပါတော့တယ်။ခမာနီလူသက်စခန်းဖြစ်တဲ့ Two Poultries အကျဉ်းစခန်းမှာခမာပြည်တော်စုအစိုးရကအရာရှိတွေအပါအဝင်မြို့ပြမှာရှိတဲ့လူတွေကိုခေါ်ယူပြီးလူသားမျိုးနွယ်ဆန့်ကျင်တဲ့ရာဇဝတ်မှုလူသက်မှုနိုင်ငံရေးအရာညှဉ်းပန်းနှိပ်စက်မှုတခြားလူမဆန်တဲ့ရာဇဝတ်မှုတွေနဲ့သူတို့နှစ်ဦးကိုတသက်တကျုံစီရင်ချက်ချလိုက်ပါတယ်။ဒါအပြင်အမြင့်ပြချေမုန်းရဲ့အစီအစဉ်ရေးဆွဲခဲ့မှုအဲ့ဒီအစီအစဉ်ဖြစ်ပေါ်လာအောင်သွေးတို့လုံဆော်ပေးမှုအတင်းအကျပ်နေရရွှေပြောင်းခိုင်းမှုစတာတွေမှာပါပြစ်မှုရှိကြောင်းတွေ့ရှိခဲ့ပြီးနောက်ပိုင်းမှာအဲ့ဒီအစီအစဉ်တွေအတွက်နှုံချာကိုယ်တိုင်ကအမိန့်ပေးတယ်ဆိုတာကိုပါသိရှိခဲ့ရပါတယ်။ခမာနီတွေကျူးလွန်ခဲ့တဲ့ရုံးမရက်ဆက်မှုတွေမှာတာဝန်အရှိဆုံးသူတွေကိုအပြစ်ပေးအရေးယူနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့အစဉ်တစိုက်ထောက်ခံအားပေးခဲ့ပါတယ်။အခုအဲ့ဒီလူတွေကိုထိုက်တန်တဲ့ပြစ်ဒဏ်စီရင်အပြစ်ပေးလိုက်ပြီးဖြစ်တဲ့အတွက်ကမ္ဘောဒီးယားနိုင်ငံသားတွေကြားတရားဥပဒေစိုးမိုးတဲ့တာဝန်ယူမှုရှိတဲ့ညီနိုင်လှုပ်ဆောင်တဲ့စနစ်ပေါ်ထွက်လာအောင်ဆက်လက်ကူညီပံ့ပိုးပေးရမှာဖြစ်ပါတယ်။ ECCC ကမ္ဘောဒီးယားနိုင်ငံဆိုင်ရာအထူးခွန်ရုံးရဲ့သမိုင်းဝင်ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံပြီးကမ္ဘောဒီးယားသမိုင်းကအမောင်ဆုံးနေတွေကိုဖျက်ဆီးပြီးဥပဒေနဲ့အညီအပြစ်ပေးအရေးယူနိုင်အောင်လှုပ်ဆောင်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားဝမဟုတ်ကြောင်းထပ်မံပြီးတော့အသိပေးပါရခင်ဗျာ။မနက်ခင်းအစီအစဉ်နဲ့မကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုသားညင်ဦးကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ကောင်းပါခင်ဗျာဒီမြန်မာနိုင်ငံမှာဖြည့်ရှင်းရမယ့်ပြဿနာရပ်တွေရှိသေးပေမဲ့လို့အခြေအနေတွေဟာသူအရင်တုန်းက15နှစ်လောက်ရောက်ခဲ့တဲ့မြန်မာနိုင်ငံတက်ဆာလို့ရှိရင်ဒီသက်သာပဲပြောင်းလဲမှုတွေမြင်နေရပြီဆိုပြီးအမေရိကန်နိုင်ငံကြီးဝန်ကြီးကယ်ရီကပြောပါတယ်လွန်ခဲ့တဲ့15နှစ်တုန်းကသူမြန်မာနိုင်ငံကိုဒီအထက်လွတ်တော်အမတ်အနေနဲ့ရောက်ခဲ့စဉ်ဒေါ်ဆန်းစုကြည်ကိုနေအခြေချုပ်ပွားနဲ့တွေ့ခဲ့ရပြီးတော့အခုဆိုရင်တော့ဒီလွတ်လပ်စွာပြောဆိုနိုင်တဲ့လွတ်တော်အမတ်တူအနေနဲ့ဆုံတွေ့ရတယ်လို့မစ္စတာကယ်ရီကပြောသွားပါတယ်ဟဝိုင်တက္ကသိုလ်မနိုဝဲကမ်ပတ်မှာ East West Center မှာဒီအာရှပစိဖိတ်ဒေသဆက်ဆံမှုတွေနဲ့ပတ်သက်လို့အမေရိကန်ဆိုရရဲ့မူဝါဒအမြင်တွေကိုကျွန်တော်အတမ်းမလွင့်ခင်မှာပဲပြောဆိုသွားစင်မှာမြန်မာနိုင်ငံကိစ္စကိုလည်းထည့်သွင်းပြောဆိုသွားတာပါ။အီရတ်မြောက်ပိုင်းကတောင်တန်းတွေပေါ်မှာအစ္စလာမစ်သဘုံတွေရဲ့တိုက်ခိုက်မှုကြောင့်ပိတ်မိနေတဲ့ထောင်နဲ့ချီတဲ့ယဇဒီမျိုးနွယ်စုတွေနဲ့အခြားဘာသာရေးလူနည်းစုတွေကိုကယ်ဖို့နိုင်ငံတကာကနေပြီးတော့စီစဉ်ဆောင်ရွက်နေပြီဆိုပြီးတော့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုသွားပါလေ။အစ္စရေးနဲ့ပါလက်စတိုင်းကြားပစ်ခတ်ရဆဲရေးအချိန်တိုးခဲ့ပြီးတော့နိုင်ပိုင်းကြာမှာပဲဂါဇာကမ်းမြောင်မှာလေကြောင်းတိုက်ခတ်မှုကိုလုပ်ခဲ့တယ်ဆိုပြီးတော့အစ္စရေးစစ်တပ်ဘက်ကပြောဆိုပါရယ်ခင်ဗျာ
ထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုသညံဦးကြီးညာသွားတာဖြစ်ပါရယ်ခင်ဗျာအခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ်ကျွန်တော်ဆက်မိုးပြီပါညနေဘက်6နာရီခွဲကနေ9နာရီအထိလှိုင်းလိုမီတာ16 19နဲ့25ဒုကနေထပ်မံပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်တို့ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရွှေလန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိကြပါခင်ဗျာ
This program has come to you from the Voice of America, Washington.